စိတ်ဓာတ်မူတ္တာနေအားလုံးပြန်ပြီးကြိုးစားလိုက်ပါရစေ။စိတ်ဓာတ်မူတ္တာရဲ့ focus တွေကိုနားထောင်ရတာအခက်အခဲရှိတဲ့လူတွေအတွက်တော့အခုပြီးခဲ့တဲ့လအနေစပြီး YouTube မှာ channel လေးတခုလုပ်ထားပေးတဲ့အတွက်တော်တော်များများအဆင်ပြေသွားကြပြီလို့ထင်ပါတယ် YouTube Music မှာလည်းနားထောင်လို့ရတယ် YouTube App မှာလည်းနားထောင်လို့ရတယ်ဆိုတော့တော်တော်လေးအဆင်ပြေလောက်ပြီထင်ပါတယ် YouTube Music မှာတခုတာတာကြတော့သူကဖုန်းကိုအမြဲတမ်း screen ကပွင့်ထားစရာမလို screen off ထားလဲပဲနားထောင်လို့ရတယ်So YouTube Music မရှိတဲ့တွင်လိုက်အောင်စေတမှုတို့ကြောင့်နားထောင်ရတာအခက်အခဲရှိပါတယ်ဆိုပြီးမှနားမထောင်ဖြစ်နေတဲ့တကယ်ချင်းတွေရှိရင်လည်း YouTube မှာနားထောင်လို့ရနေပြီဆိုတဲ့အကြောင်းလေးကို Listen ကံပေးလိုက်ပါအောင် Yeah ဒီနေ့ကတော့ဒီ podcast လေးအပြန်အကြောင်းပြောမှလဲဆိုတော့ပူချစ်တရားနဲ့ပတ်သက်ပြီးမှနည်းနည်းပေါ်မှာပြောကြည့်ကြရအောင်ပူချစ်တရားကသူ့ရဲ့ဘဝမှာဘယ်လောက်ထိအရေးပါပြီးမှသူ့ရဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေကိုဘယ်လောက်ထိလွယ်မူတယ်လဲဆိုတာနဲ့ပတ်သက်ပြီးမှပြောကြမယ်လေဘုရားဘာသာဝင်အများစုကတော့ကုကျင့်တရားလို့ပြောတဲ့ခါကျရင်ဘာဝဲပြင်းမြင်ကြလဲဆို၅ပါးတိလအဲ့ဒီကွန်တက်စ်လောက်ကိုပဲပြီးပြီးမှမြင်ကြတယ် Yes, of course. ငါးပါးတိလာကအင်မတန်ကိုမှ fundamental ဖြစ်တဲ့ကုချင်းတရားတစ်ခုပဲ။ငါးပါးတိလာကဗုဒ္ဓဘာသာရေမှမဟုတ်ဘူး။ဒါကလူအဖွဲ့အစည်းမှရှိတဲ့လူသားတိုင်းလိုက်နာကျင့်သုံးရမယ့်ကုချင်းတိလာတစ်ခုပဲ။ဟုတ်တယ်။ဒါပေမဲ့အဲ့ဒါပဲလားဆိုရင်တော့အဲ့ထက်အများကြီးပူတယ်အဲ့ထက်မကရဘူးဒီအကြောင်းကိုအရင်ဆုံးပြောကြရအောင်ဘုရားဘာသာတွေလိုင်းတာကြရတဲ့ငါးပါးတိလာကိုကြီးလိုက်ပြီဆိုရင်အားလုံးသိတဲ့အတိုင်းပဲသူအသက်ကိုမတက်တာနံပါတ်၁ကသူအသက်ကိုမတက်တာဆိုပေမဲ့လို့သူ့အသက်ကိုသူ့တဘာကိုမငင်းမမနှိမ့်ဆက်တာမျိုးလည်းပါသူများကိုကိုထီးလက်ရောက်ထိခိုက်နာကျင်အောင်ငင်းမနှိမ့်ဆက်တာမျိုးတင်းစီတာမျိုးတတ်တာမျိုးအဲ့ဒါကိုရှောင်ကျင်တယ်ဒါကဘယ်ဘာသာဝင်မျိုးမဆိုလောက်ရမယ်စောင့်ထိုင်ရမယ်ဟာပဲလေဘယ်ဘာသာမှမဝင်ဘူးဆိုတဲ့လူတွေလည်းစောင့်ထိန်ရတာပဲဒါလူရဲ့ကျင့်ဝတ်ပဲနိုင်ငံတွေရဲ့ဥပဒေတွေနဲ့လည်းဒါတွေကိုအကာအကွယ်ပေးထားတယ်ဒါတွေကိုရှောင်ကျဉ်ခိုင်းထားတာတွေပဲအဲ့ဒါလိုပဲခူးခြင်းအမှုဆိုလည်းဒီလိုပဲလိမ်မှုရေးရဖော်လွှင့်ဖော်ပြကိစ္စတွေလုပ်တယ်သူများတတ်မိပြူတမီပြူကိုဖြစ်စုဖြစ်စီလုပ်တယ်And now, သူများကိုကာယအင်ဂျူရီပြက်ပြားစေတယ်။အရှင်တိတ်ခံထိခိုက်စေတယ်ဆိုတာလေမလို့ရတဲ့အရာပဲလေနော်။လိညာပြောဆိုတယ်မလို့ရတဲ့အရာ။မူရစ်စေရီဘယ်နိုင်ငံမှာမူရစ်စေကိုတရားဝင်မှမရှိတာအရေးတေးစာလောက်ပဲပြောလို့မရဘူးလေနော်။အကုန်လုံးမူရစ်စေရီအားလုံး။ဒီတော့တရားက universal context ဟုတ်တယ်။အဲ့လောက်လေးကိုစောင့်ထိနေုံနဲ့တင်ပဲကိုမှပဲတော်တော်လေးကို လူကောင်းသူကောင်းဖြစ်နေပဲ society မှာမဆိုတော့တော့အဲ့ဒီတဲ့ပို့တဲ့စောင့်ထိန်စရာတွေတို့တွေမှာရှိသေးတယ်အဲ့အကြောင်းကိုလည်းဆက်ပြီးပြောကြစို့တို့တွေကကိုချင်းတရားကိုစောင့်ထိန်နေလူစီကံလူချင်းဝတ်တီတိုင်းပြည်တပြည်စီကံချင်းဝတ်တီဘာသာရေးဆိုင်ရာဆုံးမတွင်တင်မှုတွေရဲ့ဆုံးမတွင်တင်မှုတွေကနေလာတဲ့ချင်းဝတ်တွေကိုလိုက်နာမယ်ဆိုရင်ဘယ်လိုမျိုးအယ်တီကျူမျိုးနဲ့လိုက်နာတင်တယ်လဲဒါစဉ်းစားရတဲ့ချက်ပဲအဲ့တော့ဘာဘာလာရေးမှာဆိုတော့အများစုကဘယ်လိုမျိုးအတူကြီးမျိုးနဲ့လိုက်နာကြလဲဆိုတော့ဟိုမှာငရေကြမှာကြောက်လို့စင်တခုပေါ့အကုတူကြီးအကြီးကြီးတခုပြစ်မှုကြီးတခုဘာသာရေးဆိုင်ပြစ်မှုကြီးတခုဖြစ်မှာကြောက်လို့ဖယားကသူကိုဒုက္ခပေးမှာဒုက္ခပေးမယ်ဆိုလိုက်သူအပြစ်ပေးမှာကြောက်လို့နတ်ဖရာတပါးပါသူ့ကိုနတ်ကင်တာတော့ပါတော့သိတယ်မလားအဲလိုမျိုးဖြစ်မှာကြောက်လို့တမျိုးရင်းနဲ့ရှောင်ကျင်နေကြတာမျိုးလားအဲတို့မတိုင်းပြည်တပြည်ဥပဒေတွေဆိုလို့ရှိရင်လေတို့တွေကဟိုအေးအေးယူခံမှာကြောက်လို့ထောင်ကြမှာကြောက်လို့ဆိုပြီးမှလိုက်နာနေရတယ်မျိုးလားအဲ့တိုင်းတခုထီတော့ကောင်းမယ်နော်သို့တော့ပြည်စုံကုန်လုံးနဲ့ဥချင်းတရားကိုစောင့်ထိန်မှုမျိုးတော့ဖြစ်ချင်မှဖြစ်လိမ့်အထူးသဖြင့်ဗုဒ္ဓဘာသာရောတို့ဗုဒ္ဓဘာသာမှာတို့တွေကကုချင်းတရားတွေကိုစောင့်ထိန်နေကုချင်းတရားတွေနဲ့အတူနေထိုင်ကြရဲဆိုတာကိုအတွက်ဆိုတာထက်ကိုမှာကိုကြောင့်သူတပါဒုက္ခမရောက်လို့ဇေတဲ့စိတ်နဲ့နေရအဲ့သူများအတွက်နံပါတ်1ဦးစားပေးပြီးကျင်တာကိုကြောင့်သူများကိုဒုက္ခမပေးခြင်းလို့ကိုကြောင့်သူတပါဒုက္ခရောက်မှကြောက်လို့ဒုက္ခမရောက်စေခြင်းလို့ဒီကျင့်ဝတ်တွေကိုစောင့်ထိန်တာအဲ့ငရေကိုကြောက်လို့မဟုတ်ဘူးအကုသိုလ်တွေဖြစ်မှာဆိုလို့ဆိုတာမျိုးထက်ကိုသူ့တပါးကိုဒုက္ခမရောက်စေခြင်းလို့ဒါကအလ်တီကျူအတူတူလေးကွာရပါပြီ ego centric တွေးတာမျိုးမဟုတ်တော့အတ္တကိုအခြေခံပြီးတွေးတာမျိုးမဟုတ်တော့ဘဲနဲ့တစ်ဖက်သားကိုအခြေခံပြီးတွေးတာမျိုးဖြစ်သွားတယ်ဘာရီပါရလဲဆိုဒိုးရီစောင့်ထိန်ရမယ်ကိုချင်းတရားတွေမှာနံပါတ်1သူတပားကိုကောင်းစီလိုတဲ့စိတ်တွေသူတပားကိုဒုက္ခရာနေမရောက်စီလိုတဲ့စိတ်ဒုက္ခရာနေလွတ်မြောက်စီလိုတဲ့စိတ်တွေစားရအဖြစ်နေပါရတယ်မေတ္တာတို့ကရုဏာတို့ပါရတယ်သူတပားအကျိုးကိုလိုလားတဲ့စိတ်နဲ့ဒီကိုချင်းတိလာတို့ဆောင်ထေးရဘာဟုတ်ပြီသူတပားကိုဒုက္ခမရောက်စေဘူးရောက်စေတယ်ဆိုတာဘာနဲ့တိုင်မလဲပေါ့မေးစရာတော့ရှိတယ်မပါကြောင်းမလို့လဲဆိုတခါတလေဆိုပါကိုယ်တော်ကတော့ဘာမှမဟုတ်ပေမဲ့သူများအတွက်ဒုက္ခရောက်နေတာမျိုးတွေရှိကောင်းရှိလိမ့်မယ်တခါတလေဆိုလို့ရှိရင်ကိုယ်အတွက်အကြီးကျယ်ဒုက္ခကြီးဖြစ်နေပေမဲ့သူများအတွက်ကတော့ကောင်းနေတာမျိုးလည်းဖြစ်ချင်းဖြစ်လိမ့်မယ်အဲ့ဘယ်လိုပြန်နဲ့တိုင်ရမလဲပေါ့ဘာနဲ့တိုင်မလဲပေါ့နံပါတ်1ကတော့ social context နဲ့တိုင်ရတယ် society ကဒီအမှုကိစ္စမျိုးတွေဒီလိုအလုပ်မျိုးတွေကိုလက်ခံတာလားမလက်ခံဘူးလားဆိုအဲ့ဒါနဲ့တိုင်ရမယ် society လို့ပြောတဲ့အခါမှာကိုယ်လက်ရှိမျက်မှောက်ခင်မှာနေထိုင်နေတဲ့ society ရဲ့ social culture norms တွေနဲ့ဒါတွေနဲ့တိုင်ရမယ် ရင်ကျင်းမှုထုံနှန်းစင်လာတယ်အကုန်ဝဲပါတယ်အဲ့မှာအားရတရားမယ်နောက်ထပ်ဘာနဲ့လဲတိုင်အောင်မယ်ဆိုကိုချင်းစာပြီးမှလဲတိုင်တာကြည့်ရမယ်ဒါမျက်စုဖျားကရှင်ရာဟုလာကိုဆုံးမတဲ့စကားကြီးကိုချင်းစာပြီးမှကြင့်ရတယ်ကိုချင်းတရားဆိုကိုချင်းစာကြည့်လိုက်ပေါ့ကိုမကြိုက်ဘူးလားမကြိုက်ရင်သူများကိုလည်းတော့မလုံနဲ့အဲ့လိုလေတင်ပေးတယ်မြတ်စွာဘုရားဒီတော့လူတနည်းဟာလေ empathy အကြောင်းမှပြောခဲ့လေနော်ကိုချင်းစာဥဒံရေးကြည့်တဲ့အကြောင်းကိုချင်းတီလာရရကိုချင်းစာပြီးမှကြင်ညာအဲ့လိုနဲ့ကြင်တဲ့အခါကျတော့ပူပြီးမှတီလာရလုံကြုံလာအကျောက်တရားကိုအခြေခံပြီးကြင့်တဲ့ကုကျင့်တရားကကြောက်စရာမလိုတော့တဲ့နေ့မကြောက်တော့တဲ့နေ့ကြရင်အဲ့ဒီကုကျင့်တရားကိုသူစောင့်ထိန်တော့မှာဟုတ်ကိုယ့်ရဲ့အတွင်းတန်တန်ကိုပဲအခြေခံပြီးကိုယ့်ရဲ့ကုကျင့်စာစိတ်နဲ့အခြေခံပြီးကြင့်တဲ့တဖက်လူကိုဒုက္ခမရောက်စေလို့တဲ့စိတ်တွေတဖက်လူရဲ့အကျိုးကိုလိုလာတဲ့စိတ်တွေ ਨੇ ကျင့်နေဆိုရင်ကြတော့အဲ့ဒီကုချင်းတရားအမြင်မြင်ပါဒီလိုမျိုး ਨੇ ကျင့်ရတယ်ဒီနေရာမှာအဲ့ဒီကုချင်းတရားကြီးစောင့်ထိန်တာ ਨੇ ပတ်သက်ပြီးနှစ်ခုနိုင်ရှင်ပြီးမှပြောစရာလည်းရှိသေးတယ်ပထမတစ်ခုကပါလဲဆိုတော့ကိုဟာနဲ့ကိုဒီတိုင်းအေးရအေးချောင်းနေနေရင်းနဲ့သူတပားကိုဒုက္ခမရောက်စေတဲ့အမျိုးဥမာအခုဆိုရင်ဦးစင်းနီအရက်တော့ပြီးမှပေါ့ကက်စ်ကိုအတန်တွင်းနေရလဲမဟုတ်ဘူးလိမ်ပြီးမှပြောနေရလဲမဟုတ်ဘူးဒါဆိုလို့ရှိရင်အဲ့ဒီဟာတွေကအလိုလိုလုံခြုံနေပြီလားလို့မေးစရာရှိတယ်いやအတိုင်းအတာတကူတီတော့လုံလုံလုံချုံနေတာပေါ့အခုပုကက်စ်နားထောင်နေတဲ့လူလေသူများတက်ကိုသွားတက်နေရလဲမဟုတ်သူများဒုက္ခရောက်ရရောက်ကြောင်းလဲလုံနေရလဲအဲ့ဒါဆိုကိုချင်းတရားကောင်းသလားလို့မင်းတော့အတိုင်းအတာတကူတီတော့ဟုတ်တယ်သူများဒုက္ခမပေးသေးတဲ့အတွက်ကိုချင်းတရားကောင်းတယ်လို့ပြောလို့ရတယ်သူတို့နာမည်နဲ့အကြောင်းအရာရောအဲ့ဒါမြင်သွားပြီတော့လို့လဲဆို intentionally စောင့်ထိန်တာရည်ရွယ်ချက်ရှိရှိစောင့်ထိန်တာငါ focus တွင်းတဲ့အချိန်မှမဟုတ်ဘူးဘယ်အချိန်မှမငါအရက်လည်းမတော်ဘူးအဲဒီလိုမျိုးဦးဇင်းကရည်ရွယ်ချက်ရှိရှိစောင့်ထိန်တယ်ကျင့်သုံးတယ်ဆိုတဲ့ပုံစံမျိုးပေါ့ငါ focus တွင်းတဲ့အခါမှမဟုတ်ဘူးသူများနဲ့စကားပြောတဲ့အခါမှမဟုတ်ဘူးကောင်းတာပဲပြောပြောမကောင်းတာပဲပြောပြောလိန်ညာပြီးမှတော့မပြောဘူးกว่าဆိုတော့စောင့်ထိန်မှုမျိုးရည်ရွယ်ချက်မျိုးနဲ့နေတယ်ဆိုရင်ကြတော့ပို့အဆင်မြင့်သွားတယ်တို့ပိုကက်နားထောင်လို့ကလည်းအေးရအေးချောင်းပိုကက်နားထောင်နေတဲ့အချိန်မှာတော့သူများကိုဒုက္ခလည်းမပေးဘူးသူများကိုရိုက်မယ်ပုတ်မယ်နှမ်းမယ်ဆိုတာလည်းမရှိဘူးသို့တော့ငါ့ကိုဒုက္ခလာပေးတဲ့လူရှင်တော့ငါတော့ပြန်ချမှာပဲငါ့ကိုလာလို့ရင်တော့ငါပြန်ချမှာပဲဆိုတော့အမျိုးဆိုရင်တော့နည်းနည်းလေးယော့သွားတယ်အဲ့လိုမဟုတ်ပဲနဲ့ဘလို့ခြေနေမျိုးမှာပဲရောက်ရောက်ငါသူတပားကိုထိခိုက်နာကျင်အောင်မလုပ်ဘူးဆိုတော့ရည်ရွယ်ချက်မျိုးနဲ့နေတာကြတော့တီချာ intentionally စောင့်ထိန်နဲ့စောင့်ထိန်မှုမျိုးဖြစ်သွားဒါကြတော့ပို့ပြီးမှအကျိုးများတယ်။အဲ့ဒါကပို့ပြီးမှလည်းခိုင်မာစီအောင် support ပေးတယ်။မဟုတ်လားတို့ကခါတလေကြတော့အချိန်တကောင်းရင်တီလာဆောင်လိုက်မယ်ပေါ့ကိုချင်းတရားဆောင်ထိန်လိုက်မယ်။အချိန်တမကောင်းရင်တော့လှုပ်ဆက်ရှိရလှုပ်ရမှာပဲ။အဲ့လိုဖြစ်နေရဆိုလို့ရှိရင်ဘယ်လိုလို့တို့တူတော်ကောင်းလို့ပြောလို့ရတော့ ပါလေပမာစကားရှိတယ်လေဥမတောက်မှတီလာဆောင်အချိန်နေကောင်းဆောင်ထိလိုက်မယ်အကြောင်းတိုက်ဆိုင်ဆောင်ထိမယ်အကြောင်းမတိုက်ဆိုင်တော့လို့ဆက်ရှိရလောက်အောင်ပါပဲဆိုတဲ့မျိုးအဲ့ဒါတော့မကောင်းဒီတော့တို့ရီယာကုကျင့်တရားတွေကိုရည်ရွယ်ချက်ရှိရှိဆောင်ထိမှသာလေအဆင်ပြေမယ်အဲ့ရဘာကြောင့်မလို့တို့တွေအလုပ်စောင့်ထိန်ကြလဲဆိုတော့ဒုဘဝကိုလုံခြုံမှုအများကြီးပေးတယ်အဲ့ဒါအမေရိကန်မဟုတ်နော်ကိုကျင့်တရားကြီးစောင့်ထိန်လိုက်လို့ဘေးကနှက်ကောင်းနှက်မြတ်တည်းအဆောင်ရှောက်တာမျိုးတို့ဘာရဲလို့မျိုးအမေရိကန်ရောဦးစင်းတော့အယုံကြည်မရှိဘူးအဲ့တော့ဒါဆိုဘာလဲပေါ့ဒါဘာလဲဆိုတော့တူတော့အကျိုးကိုပြန်ရတာကိုကျင့်တရားကိုစောင့်ထိန်ပြီးကောင်းစွာကျင့်ကြံနေထိုင်တဲ့လူဟာသူ့ဘဝမှာကောင်းတာတွေပြန်ရတာတူတော့အကျိုးကိုပြန်ပြီးမှရတာဥပမာအလွယ်ပြောပြမယ်ငါးပါးသီလမှာထားပါတော့နံပါတ်1တူတဘာကိုမငင်းစဲဘူးမနှိပ်စက်ဘူးမတက်ဖြတ်အဲ့လိုဆိုရင်သူတို့အကျိုးအနေနဲ့ဘာရလဲဆိုတော့ပထမဦးဆုံးအနေနဲ့ကိုယ်ဟာ secure ဖြစ်တယ်လုံခြုံမှုရှိတယ်။ဘာကြောင့်လဲဆိုသူကသူတပားကိုစိတ်လုံခြုံမှုပေးစေလို့ဒါကသူတက်ကိုတက်တာမှမဟုတ်ကိုခြင်းအမှုတွေဘာတွေအဲ့ဒါတွေအကုန်လုံးစောင့်ထိန်တဲ့လူတွေအကုန်တီလာကိုစောင့်ထိန်တဲ့လူတွေအကုန်လုံးကစိတ်လုံခြုံမှုကိုရစေအဲ့တူတော့ကြိုးရတာ။ဒီ లై society မှာကေကိုကသူများကိုမတက်ဘူးမငင်းစဲဘူးဒုက္ခမပေးဘူးကြိုးလို့ရှင်ကိုအနီးနားမှာရှိတဲ့သူတွေအားလုံးကဘာဖြစ်လဲဆိုကိုနဲ့ပတ်သက်ပြီးပူပင်စရာမရှိဘူးစိတ်လုံခြုံတယ်ကိုကသူတစ်ပါးပစ္စည်းကိုခိုးခြင်းကနေရှောင်ခြင်းနဲ့ဆိုရင်ကိုအနီးနားမှာရှိတဲ့လူတွေကဘာဖြစ်တယ်လဲဆိုတော့ကိုယ်နဲ့မသက်ပြီးဘာမှပူပန်စရာမရှိဘူးကိုကတခိုးဆိုရင်ဘာဖြစ်မလဲကိုနေနေရှိတဲ့လူတွေကကိုတွေးတာနဲ့ဟာဟိုကောင်လာပြီအဲ့ကောင်တော့လက်စောတတ်တယ်နော်တတိထားနော်ဆိုပြီးဖြစ်နေမှာပေါ့ကိုတော့ဘာမှမခိုးမဝဲဘာမှမလုပ်တတ်တဲ့လူသူများပြည့်စည်အလကားမယူတဲ့လူဆိုရင်ဘယ်သူမှကိုကိုစိတ်မပူပြောချင်တာကိုနဲ့ပတ်သက်ရင်သူတို့ကစိတ်လုံခြုံမှုရတယ်အဲ့ဒီရဲ့တူတော်အကျိုးကပါလဲဆိုတော့ကိုကလည်းစိတ်လုံခြုံမှုရတယ်သူများနဲ့ပတ်သက်ဒါကနေရာမှတရားဟောတီလာရီကိုချင်းတီလာရီစောင့်ထိန်တဲ့လူပါအဲ့ဒီ secure ဖြစ်တယ်စိတ်ပိုင်းဆိုင်ရာ secure ဖြစ်တယ်နောက်ဘာအကျိုးမျိုးရသေးလဲဆိုတော့သူစိတ်မှာအပူပင်နေရော့နေစိုးရင်ထိလန့်မှုတွေရော့နေဒါတော့လွယ်ပါတယ်နားလည်ဖို့ရလူတိုင်းမကောင်းမှုလုပ်ပြီးပြီဆိုဘာဖြစ်ကြလဲစိုးရင်ညာရယ်ပူပန်ညာတာကြီးအဲ့ဒါမကောင်းမှုရဲ့အကျိုးပေးပဲမကောင်းမှုလုပ်ခြင်းရဲ့အကျိုးပေးပဲငငယ်ကကျောင်းမှာဆရာမကိုလိန်ပြောထားတယ်ဆိုပါဖြစ်လဲပူနေတာဘယ်နည်းများပေါ်မလဲမသိဘူးမိဘကိုလိန်ပြောထားတယ်ဆိုပါဖြစ်လဲပူနေရတာတွေးနေရစိတ်ထဲမှာကြောင်းကြနေရဖာသာတီးသွားရင်တော့ငါတော့စော်ခံရတော့မှာအမေတီးသွားရင်တော့ငါတော့ပြောခံရတော့မှာပဲကိုမဟုတ်တာလို့ပြီးဖုံးပြထားတယ်ဆိုတော့အမြဲတမ်းစိုးရိမ်ပူပင်နေရအဲ့ဒါကိုကျင့်တရားကိုဖောက်ပြန်ထားတဲ့လူတွေရဲ့ဘဝအမြဲတမ်းစိုးရိမ်ပူပင်နေကိုကျင့်သီလတွေကောင်းစွာစောင့်ထိန်တဲ့လူတွေကအဲ့ဒီစိုးရိမ်ကြောင်းကြရတယ်ကင်းတယ်အဲ့တော့လူတယောက်ကဂျန်နေဟာအများကြီးမပြောသေးဘူးလေလူတယောက်ရဲ့ဘဝမှာ ယုံကြည်ကြည်ယုံယုံကြည်ကြည်စိတ်ချလဲချနဲ့လည်းနေလို့ရတယ်စိုးရင်ကြောင်ကြတွေလည်းကင်းတယ်ဆိုဘယ်လောက်အဆင်ပြေနေအခုချင်းတရားကိုစောင့်နေသူသူတစ်ပါးပေါ်မှာမြင့်တာတွေလည်းရှိတယ်ဂိယုနာတွေလည်းရှိတယ်စိုးရင်ကြောင်ကြတွေလည်းကင်းတယ်စိတ်ပိုင်းဆိုင်ရာလုံခြုံမှုလည်းရတယ်သူငူတော်တော်ငင်းချမ်းနေသူ့ဘဝကျန်တဲ့ကျိုးတွေအများကြီးဒီနှစ်ခုလောက်နေတဲ့ကိုမှနမူနာပဲရှိတယ်တကူချင်းတရားစောင့်တိန်တာကိုအเจ้าမလို့ပညာရှိသူတော်ကောင်းတိုင်းကချီးမွမ်းတယ်ပညာရှိသူတော်ကောင်းတိုင်းကလည်းကုချင်းသီလတွေကိုဖြူစင်ဖို့ရာအတွက်ဖြူစင်အောင်နေကြဖို့ရာအတွက်ထိတ်တွန်းလေးရှိကြတယ်အဆူဆူတော့ဘုရားရှင်နေဘာသာတရားတွေမျိုးစုံပညာရှိတွေမျိုးစုံကဒီလိုဆုံးမတွန်းတင်ခဲ့တာကြီးပဲသူဘဝတခြားတော့တော်ဒီနေ့ပေါ့ကက်စ်လေးရတော့အဲ့ဒီပညာရှိတူတော်ကောင်းနေချီးမွမ်းလေးရှိတဲ့ကိုချင်းတရားစောင့်ထိန်နေပညာရှိတူတော်ကောင်းနေတိုက်တွန်းလေးရှိတဲ့ကိုချင်းတရားတွေစောင့်ထိန်ဖို့ရတရားတွေကိုထက်ဆင်းပြီးမှမျှဝေခြင်းထက်ဆင်းပြီးမှနူးဆိုခြင်းပဲဖြစ်ပါတယ်ကိုချင်းတရားတွေစင်ကြယ်အောင်စောင့်ထိန်နိုင်ပြီးညီအေးတဲ့စိတ်နဲ့ငြိမ်းချမ်းသောဘဝကိုပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းမြတ်စွာဘုရားပို့ပေးပါရစေအားလုံးကျေးဇူးတင်ပါတယ်